ားရတဲ့သောတာရှင်များရှင်တမိုင်းလမ်းကြောင်းကြောင့်လူပုဂ္ဂိုလ်တွေဖြစ်လာရသလားဒါမှမဟုတ်လူပုဂ္ဂိုလ်တွေကြောင့်တမိုင်းလမ်းကြောင်းပြောင်းရသလားဆိုတဲ့မေးခွန်းတွေအခုတလုံးကျမကောင်းနေဝင်လာရပါတယ်2010ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ရွေးကောက်ပွဲဝင်မဲ့သူများကစစ်အစိုးရအပေါ်အမြင်အမျိုးမျိုးနဲ့ပြောဆိုဆွေးနွေးကြတဲ့အတန်ကိုသတင်းဌာနတွေကတဆင့်ကျမကြားနေရပါတယ်တချို့ကစစ်အစိုးရကနောက်ဆုတ်နေတယ်ဆိုတဲ့အမြင်တချို့ကအခုစစ်အစိုးရနဲ့အရင်စစ်အစိုးရမတူညီတော့ဘူးဆိုတဲ့အမြင်တွေကိုကြဲကြဲလောင်လောင်ပြောဆိုဆွေးနွေးသွားကြပါတယ်ကျမတို့မြန်မာနိုင်ငံမှာပြည်သူလူထုအတွက်ကောင်းမွန်တဲ့အပြောင်းလဲတွေတကယ်ပဲမြင်သာထင်သာရှိအောင်စစ်အာဏာရှင်ကလုပ်ပေးနေပါသလားလူထုအကျိုးစီးပွားနဲ့မကိုက်ညီတဲ့ဘဲကိစ္စရမဆူတစ်ချိန်မှာကြဆုံးပျက်စီးသွားစမြဲပါလူတို့ကတမိုင်းဖန်တီးသူဖြစ်ပါတယ်အမှန်တရားနဲ့အနီးကပ်ဆုံးချင်းကပ်နိုင်မှသာကောင်းမွန်တဲ့ရလတ်ကောင်းတွေရရှိနိုင်မှာဖြစ်ပါတယ်စစ်အာဏာရှင်ရဲ့ဖိနှိပ်မှုပုံသဏ္ဍာန်အမျိုးမျိုးကိုဘဝနဲ့ရင်းပြီးခံစားနေရတဲ့ကျမတို့ပြည်သူလူထုနဲ့နိုင်ငံရေးအချင်းကြမိသားစုတွေကကောင်းမွန်တဲ့အပြောင်းလဲကိုပိုးပြီးလူချင်းကြတာပါတင်မုံခြေချင်းနဲ့လက်စားခြေချင်းဆိုတဲ့ခြေနှစ်ခြေမှာတင်မုံခြေချင်းကိုကျမတို့အသင့်ပြင်ထားနိုင်ပါတယ်ဘာကြောင့်မလဲကျမတို့မြမလူမျိုးအများစုရဲ့ဗီဇစိတ်ကတနာကျင်နာတတ်တဲ့လူတွေဖြစ်ပါတယ်ဘဝနဲ့ရင်းပြီးဒုက္ခပင်လယ်ဝေခဲ့ရတဲ့နိုင်ငံရေးအချင်းကြမိသားစုဝင်ကျမတို့တွေထောင်ဝင်စား15မိနစ်တွေ့ခွင့်ရနိုင်ဖို့အသွားအပြန်ခရီး10ရက်ကျော်အောင်မနာမနေသွားရပါတယ်စကိုင်းတိုင်းကလေးအချင်းထောင်ကိုထောင်ဝင်စားသွားတွေ့ရတော့မဟာမြိုင်တောကိုဖြတ်ရပါတယ်လွန်ခဲ့တဲ့10နှစ်ကမဟာမြိုင်တောကထူထပ်သေးတာမို့တောရိပ်တောင်ရိပ်နဲ့သိပ်ကိုအေးပါတယ်လမ်းကောင်းရင်ကားကောင်းရင်မဟာမြိုင်တောင်ချေရင်ချင်းတွင်းမြစ်ကမ်းနှစ်ဖူးကိုမနေ့3နာရီ4နာရီစုရောက်တတ်ပါတယ်ခိုက်ခိုက်တုံအောင်ချမ်းနေတဲ့ကျမတို့အေးဒဏ်ကိုကာကွယ်နိုင်ဖို့ခရီးသည်တွေထင်းကောက်ပြီးမီးလှုံရပါတယ်ဒီလိုမီးလှုံရင်းနဲ့ကျမတို့နာနာချင်းချင်းပြောပူးပါတယ်တစ်ချိန်မှာဘုခင်ညွတ်မိန်းမလဲငါတို့လိုမီးလှုံနေရမယ်ပေါ့တကယ်တမ်းဘုခင်ညွတ်အာနာသိမ့်ခံရပြီးနေအိမ်အခြေချုပ်ကြခန့်နေရတော့ကျမတို့ဝမ်းမသာနိုင်ခဲ့ပါဘူးကျမတို့နိုင်ငံရေးအချင်းကြမိသားစုတွေနဲ့ပြည်သူလူထုတွေခံစားနေရတဲ့ဒုက္ခဟာလူပုဂ္ဂိုလ်ကြောင့်မဟုတ်ဘဲစနစ်ကြောင့်ဆိုတာသိမြင်ကြလို့ပါပဲစစ်ထောက်လှမ်းရေးကယာတူးကြီးသူတွေနဲ့အချင်းထောင်တွေထဲမှာနိုင်ငံရေးသမားတွေအတူတကွနေထိုင်ကြတော့လေနိုင်ငံရေးသမားတွေကအာဃာတမထားဘဲပြန်ပြီးကူညီကြတဲ့တာရကတွေရှိပါတယ်။ကျမကိုယ်တိုင်လဲသူတို့မိသားစုတွေကိုလမ်းခရီးမှာထောင်ဝင်စားမှာအမြဲကူညီပေးတတ်ပါတယ်။မြမပြည်ခေတ်ဆက်ဆက်နိုင်ငံရေးမတည်ငြိမ်မှုအောက်မှာတားဆင်မြေးဆက်ပြည်သူလူထုတွေအတိဒုက္ခရောက်ခဲ့ကြပါတယ်။ဒီဒုက္ခကိုရင်စည်းခံပြီးရင်ဆိုင်ခဲ့ရတဲ့ကျမအဖွာဒေါ်တန်းရွှေခေတ်ကနေယနေ့မြေးဖြစ်သူကျမဖြတ်သန်းနေရတဲ့နတ်အဖစစ်အာဏာရှင်ခေတ်အထိကျမတို့ဘဝငြိမ်သက်ခြင်းမရှိခဲ့ပါဘူး။ကျမဖေဖေရဲ့မိခင်ကျမအဖွားကတန်မှန်ကျေတော်သူတယောက်ပါ။အေယာဝတီတိုင်းဟင်းသရခရိုင်အင်ကပူမြို့နယ်ထူးကြီးဆိုတဲ့နယ်မြို့လေးကဖြစ်ပါတယ်။တိုင်းပြည်မငြိမ်သက်မှုအောက်မှာအသက်ရှင်နေထိုင်ရတဲ့ကျမတို့အဖွားကနိုင်ငံရေးအချင်းကြမိသားစုဝင်အဖြစ်တားကြီးကိုဟင်းသရထောင်မှာထောင်ဝင်စာတွေ့တားအငယ်ဆုံးကျမဖေဖေကိုမြမပြည်အချင်းထောင်အနှံ့တားပြောက်ရှာခဲ့ရပါတယ်။ဒေတာခွန်တားအကြီးဆုံးကျမဦးကြီးကိုတငဲလို့ခေါ်ပြီးသားအငယ်ဆုံးကျမဖေဖေကိုခလေးလို့ချစ်စနိုးခေါ်တတ်ပါတယ်ဒီသားနှစ်ယောက်ကိုမြမပြည်နိုင်ငံရေးမှုန်တိုင်းကတိုက်ခတ်သွားလို့အဖွားရဲ့ရင်ဝင်နဲ့အဝေးဆုံးနေရာတွေကိုရောက်ရှိသွားရပါတယ်ကျမအဖွားကသားနှစ်ယောက်ကိုတခြားမိခင်များနီးတူလောကအတိုင်းစီးမျောပြီးချစ်ခွင့်မရဘဲလောကကိုစမ်းပြီးချစ်ခဲ့ရတာပါလောကကိုရိုးရိုးစင်းစင်းနေထိုင်ပြီးသားတွေနဲ့နေခွင့်မရခဲ့ပါဘူးကျမတို့ငယ်စဉ်ကတည်းကနားထောင်ခဲ့ရပြီးဘတော်မှမေ့မရနိုင်တဲ့ဖြစ်ရတွေလည်းအများကြီးရှိခဲ့ပါတယ်။တီမြဲတန်ရှင်ရွေးကောက်ပွဲလုပ်တဲ့အချိန်မှာအသက်80အရွယ်ကျမအဖွားရဲ့မိခင်ကြီးဒေါ်ဖွားငိမ့်ကိုဖေဖေကဦးကြီးအရင်အိပ်ရာထဲကပွေပြီးမဲယုံနဲ့ခေါ်သွားတော့ဦးကြီးရဲ့တောက်တခေါက်ခေါက်နဲ့စိတ်ဆိုးကြံခဲ့တဲ့အဖြစ်ကိုလည်းကျမတို့နားထောင်ခဲ့ရပါတယ်။ဦးကြီးအဖမ်းခံရတဲ့နေ့ကအဖြစ်ကိုလဲမှတ်မှတ်ရရ ma song ge ja ba bu. Jama u ji ga sit a na shin de bo auk ga yong thwat ne du rue ye jo ban hmu go pong kan du rue lo kho yin le ya nai ba de de. Pi rue sit tai pwe ma cha song twa de tu ye ye bo ye zani ne ta go ki pa dong bat go kho thauk twa ya ma phit ba de. Ngawin mye si sin ya kwin kauk phat ga ni hlan ne thu ji ga tu mi kin ain go kho la ge ya ba de.ทูจีมาตะญ่ไอ้นาปีปะเต็งจั่นเงินมีเยท้าเนี่ยตะสินปีปะดองบักกูปู่ไปหามาဖြစ်ပါတယ်အဲ့ဒီအချိန်ကယထာလန်တစ်ခုပဲလမ်းမဆက်သွေးရေးရှိတဲ့ဒေတာမှုယထာအချိန်ကတိတ်ကိုမှန်ပါတယ်ဘယ်အချိန်တည်းကစောင့်ကြည့်နေမှမသိတဲ့အာနာပိုင်တွေကကျမဦးကြီးအိမ်ဝိုင်းနဲ့လှဲမောင်းဝင်လာပြီးမကြခင်မှာလှဲတဘိုးချွတ်နွားရည်တိုက်နေတော့လာရောက်ခေါ်သွားပါတယ်ဒီမှာရင်ကောက်ရိုးပုံကြားတဲ့ကလိုက်လာတဲ့သားတဲ့အမေကစာရွက်စာတမ်းတွေကိုရှင်းလင်းထားဖို့တော်ကြီးတွေကိုတတိပေးလိုက်ပါတယ်။ကျမအဖွားကသားသမီး9ယောက်ရဲ့မိခင်မှာတောတလေးမှုအိမ်ဝိုင်းထဲမှာလူတွေကအများကြီးပါပဲ။ကောက်ရိုးပုံထဲမှာပုံပြီးလိုက်လာတဲ့အမျိုးသမီးရဲ့သားလေးကလည်းအရွယ်နဲ့မလိုက်တွက်လက်ချက်ချတယ်လို့နောင်မှာကျမတော်ကြီးများနဲ့အမဝမ်းကွဲများကပြောပြကြပါတယ်။မကြခင်မှာကျမဦးကြီးကိုလာဖမ်းတဲ့သူတွေဦးကြီးမပါပဲအိမ်ကိုပြန်လာခဲ့ပါတယ်။ဒီမှာရင်အမျိုးသမီးကပစိုးအဟောင်းကိုဖြတ်ဆူခေါင်းပေါင်းပြီးလုံကြီးတော်တော်ဝိဒူးကိုရေးစွတ်လိုက်ပါတယ်မုတ်ကျိတ်ဆုံးမှာမုတ်ကျိတ်နေတဲ့ကျမတော်ကြီးကိုဖယ်ခိုင်းပြီးသူ့ကိုယ်တိုင်မုတ်ဝင်ကျိတ်နေပါတယ်အကိုအမဝမ်းခွဲတွေနဲ့အတူဦးကြီးနဲ့ပါလာတဲ့ခလေးအပါဝင်အားလုံးကိုအဖေနာမည်မေးပြီးစစ်ပါတော့တယ်တွက်လက်ချက်ချတဲ့ခလေးကကျမအမဝမ်းခွဲပြောတဲ့သူ့အဖေနာမည်အတိုင်းလိုက်ပြောပါတယ်တိုက်ကျက်များလို့အတောင်ပံဖြွားပြီးအသင့်အနေထားနဲ့အမြဲရှိနေတဲ့ခလေးကိုဘဝရှိတယ်လို့ဂျပန်ခေတ်မှာဈေးရောင်းရင်းဆက်သားလုပ်ခဲ့ဘူးတဲ့ကျမတော်ကြီးဒေါ်အေးမြင့်ကမှတ်ချက်ပေးခဲ့ပါတယ်